ကုလသမဂ္ဂကညဉ့်ဉေးထင်းမြင်မှုတပ်ဖွဲ့တွေအတွက်ဂျပန်နိုင်ငံကလက်နက်ခဲယမ်းမှုရောက်တွေတင်ပို့လိုက်ပါတယ်ဒီလိုဂျပန်အနေနဲ့ပြပစီရဲ့အတွက်လက်နက်တင်ပို့ပေးတာဟာဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစလို့အခုပထမဦးဆုံးကျင်းဖြစ်ပါတယ်ပြည်တွင်းစစ်ပြန်ဖြစ်နိုင်တဲ့အန်ဒီယဲကျုံးနေရာတဲ့တောင်ဆူဒန်ပြည်ပခတ်ကိုကင်တွယ်ထိန်းသိမ်းဖို့နိုင်ငံတကာတပ်ဖွဲ ေပြုရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်ပြီးလက်နက်တင်ပို့မှုကိုဖွဲ့စည်းပုံအရာတမ်းမြှင့်ထားတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရအဖွဲ့ရဲ့အတည်ပြုချက်အရကုလသမဂ္ဂညီညာရေးထိန်းသိမ်းမှုအစိတ်အပိုင်းတစ်ခုအဖြစ်လက်နက်တင်ပို့တာကိုဥပဒေအရခွင့်ပြုတယ်လို့ဂျပန်အရာရှိကဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကဒုတိယအကြိမ်အာဏာရလာတဲ့ဝန်ကြီးချုပ်ရှင်ဇူအာဘေကတော့သူ့ခေါ်တက်ကြွသောညီညာရေးမူဝါဒအတွက်ဖွဲ့စည်းပုံကိုပြန်ပြင်လိုတယ်လို့ပြောနေတာပါဆယ်စုနှစ်များစွာတည်ရှိလာခဲ့တဲ့လက်နက်ထုတ်လုပ်တီထွင်တင်ပို့မှုပိတ်ပင်ထားတာတွေကိုလည်းရှော့ပေါ့ပေးဖို့သူကအဆိုပြုထားပါတယ်